ငင်းငယ်တရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ကံကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်။ဒီလိုဆွေးနွေးပွဲတွေနိုင်ငံတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲရဲ့ထိရောက်မှုနဲ့ငင်းငယ်လုပ်ငန်းစဉ်ပေါ်တည်ရောက်မှုအပေါ်မှာတော့သဘောထားအမြင်မျိုးမျိုးရှိနေပါတယ်။ VOA သတင်းထောက်မမေခါကစုစည်းတင်ပြထားပါတယ်။
NLD ပါတီအာဏာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငင်းငင်းရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငင်းငင်းရေးနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်ကိုင်လာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်။အင်မတန်မှပြည်သူလူထုကအရေးရှိရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးတို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်ချုပ်တာတွေလည်းတမိုင်းမှာရှိခဲ့ပါတယ်။ဒါကြောင့်ပဲလေပြည်သူလူထုအနေပြီးတော့ချင်းချင်းတုံတရားရှိနေလေအစိုးရကြီးကောင်းနေပြီပဲ
။မကြသေးခင်ကကျင်းပပြီးကြီးခဲ့တဲ့ပင်လုံးငင်းငင်းညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်းငင်းငင်းရဲ့ငင်းငင်းရေးစကားဝိုင်းတွေပေါ်ဝေဖန်တုံ့တက်မှုကြီးရှိလာပါတယ်။ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငင်းငယ်ရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ချေတာမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းကနှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပြင်ဆင်ပြတာတက်တဲ့အကျင့်တွေကိုအန္တရာယ်ဆိုးရလက်ထက်မှာမရှိကြတော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်။ငင်းငယ်ရေးနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငင်းငယ်ရေးစကားဝိုင်းတွေကငင်းငယ်ရေးအတွက်ထိရောက်မှုအားနည်းရဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိမ့်ပါ
။အမျိုးသားချင်းချားစင်ကြီးလုံငန်းစင်ကြီးတစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တဲ့လောက်မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်။ဒီနေနေစကားဝိုင်းဆိုတဲ့နော်ခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်နော်ငင်းငင်းရေးလုပ်ငန်းစဉ်ကြီးအတွက်ကြီးကြီးမားမားဟိုထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုခြေလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့နော်အောက်ခြေမှာနော်ဖြစ်ပြက်နေတာတွေလွှဲချော်နေတာတွေနော်တိုင်းပြည်တိုင်းနဲ့ပြည်နယ်အစိုးရတွေရဲ့စွမ်းဆောင်ရည်အားနည်းချက်တွေကိုနော်တိုင်းရိုက်ပြိနိုင်တဲ့အတွက်ကြောင့်တော့အတိုင်းတာတစ်ခုအထိကျူးပြုတ်တယ်လို့တော့တုံ့တက်လို့ရပါတယ
်။ချင်းမျိုးသားတူ CNF ကအတွင်မူဒေါက်တာရွှေခါကတော့ငင်းငယ်ရေးစကားဝိုင်းနေနဲ့ပတ်သက်လို့သူ့အမည်ကိုခုလိုပြောပြသွားပါတယ်
။ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချင်ကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်ပေါင်းတာပေါ့နော်။နံပါတ်2တစ်ချက်ကတော့ substance အရပြောရင်တော့အချက်လက်အရပြောရင်တော့ဟုတ်မင်းမင်းရပါပါရလာမယ်လို့တော့ကျွန်တော်မပြောလည်းဘူးပေါ့နော်ဟုတ်အဆောက်အဦပြုတ်မယ်လို့တော့ဟိုကျွန်တော်ဟိုဘာမှပြောရင်းချက်မရှိဘူးပေါ့ဘာဖြစ်လို့လဲဆိုတော့ဒါ OMS sizing အဆင့်ပဲရှိတယ်လို့ကျွန်တော်မြင်တာပေါ့နော
်ပို့ခေါင်းဆောင်တဦးဖြစ်တဲ့ခွန်မြင့်ထွန်းကတော့ငင်းငယ်ရေးစကားဝိုင်းတွေစီကနေတကယ်ငင်းငယ်ရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ
်ဟုတ်မယ်အဲမင်းကတော့ခေါင်းဆောင်ပါဒီနေ့ကဟာလေးသိသာသိသာနေရအောင်ဒါကိုကျွန်တော်ပြောဆိုတယ်ဘုရားလည်းပဲဒီစကားဝိုင်းတွေကနေတစ်ဖြင့်ကျွန်တော်တို့ဆက်ပြီးတော့ငင်းငယ်ကိုရာယူဖို့လိုတယ်ဆွဲရပြီးအခုထူတာဖို့လိုတယ်လို့ဒါကိုပြောတာဖြစ်ပါတယ်ငင်းငယ်စကားဝိုင်းတွေသူတွေကနေတယ်ရပ်ထားလို့တော့မရဘူးဒါကျွန်တော်ဆက်ပြီးတော့ဒါဒီကားလေးတစ်ခုလိုအနေနဲ့ဆက်ပြီးဆောင်အော
င်မြမငင်းငယ်ကြီးလေးလာတုံးတက်သူဥမမောင်ဆိုးကတော့ငင်းငယ်ကြီးစကားဝိုင်းတွေစီကနေမြမငင်းငယ်ကြီးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့တိတ်မထရောက်ဘူးထင်ပါလေသို့တော်သူရဲ့သူခေါင်းဆောင်မှုရငင်းငယ်ကြီးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငင်းငယ်ကြီးနဲ့ပတ်သက်ပြီးဖြစ်ကြောင်းလှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပည့်လုံးမှဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLD အစိုးရဘက်မဟုတ်တော့ NLD ပါတီနဲ့ NLD တော်တော်ကိုယ်တိုင်ကနေပြောလူသူနေဝဲလို့ပြီးနေရင်းနဲ့ချပြရှင်းပြလာပြီးလုံးတက်ပါတယ်တနှစ်လူတွေအချိန်လေးကိုသိကျင်ရယ်အဲ့ဒီ NLD ပါတီနဲ့လွတ်တော်ကိုယ်စားရနေလူလူနဲ့ဆွေးနွေးဝဲလို့လူလူစီရနေပြီးတော့ဒေါ်လာနဲ့ထင်မြင်ချက်အချိန်ကြီးတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငင်းငယ်ကြီးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင်